Lebanon နိုင်ငံမှာကျင်းပနေတဲ့ရွေးကောက်ပွဲမှာတနင်္လာနေ့ကထွက်လာတဲ့တရားဝင်မဟုတ်တဲ့ရလဒ်တွေအရအီရန်ကကြောရနောက်ခံပေးထားတဲ့ Hezbollah အဖွဲ့ဟာလွတ်တော်မှနေရာဒီအရင်ကတည်းကပိုအနိုင်ရနေပြီးလက်ရှိဝန်ကြီးချုပ် Saad Hariri ရဲ့ပါတီကတော့လက်ရှိတဲ့အမှတ်နေရာအနိုင်ရမှုညှော့နေတယ်လို့ဆိုပါတယ်။ Lebanon မှာကိုယ်နေတွင်ပထမဆုံးအကြိမ်ကျင်းပတဲ့ဒီရွေးကောက်ပွဲရဲ့တရားဝင်ရလဒ်တွေကတော့တနင်္လာနေ့နောက်ပိုင်းမှာသိရမယ်လို့ဆိုပါတယ်။လေဗနွန်ပြည်ထောင်စုဝန်ကြီးဌာနရဲ့အဆိုအရ2009ခုနှစ်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲပေးသူအရေအတွက်54ရာခိုင်နှုန်းရှိခဲ့ရာကအခုရွေးကောက်ပွဲမှာတော့49.2ရာခိုင်နှုန်းကိုကျဆင်းသွားတယ်လို့ဆိုပါတယ်။2019ခုနှစ်ကပြုလုပ်တဲ့လွတ်တော်ရွေးကောက်ပွဲတွေဟာ၄နှစ်သက်တမ်းအတွက်သာရည်ရွယ်ခဲ့တာပါ။ဒါပေမဲ့လည်းအင်းဒီချင်းစီးရီးယားနိုင်ငံမှာပြည်တွင်းဆစ်ဖြစ်နေတာကြောင့်လုံခြုံရေးအခြေအနေအရရွေးကောက်ပွဲထပ်မကျင်းပပဲလွတ်တော်ကို2ကြိမ်သက်တမ်းတိုးခဲ့ရပါတယ်။